ကောင်းမောင်းနေရင်ဗီဒီယိုလိုင်းကြောင်းချင်ပါသလားအီးမေးလ်ဆက်ချင်ပါသလားအနည်းဆုံးတက်စီဆိုင်ကိုရှာချင်ပါသလားဒီနေ့ခေတ်ပေါ်ကားသည့်အများစုမှာဆိုရှယ်မီဒီယာမျိုးပုံစာသားစတာတွေနဲ့ဆက်သွယ်နိုင်တဲ့နည်းလမ်းတွေပါနေပါပြီဒါပေမဲ့လည်းအဲ့ဒါတွေကြောင့်ရှင်မောင်းတွေအာရုံစိုက်ပြစေတယ်လို့အမေရိကန်မတော်ရင်အတင်းစူပါအီကဂျေးကင်နော်ဆန်ကပြောပါတယ်
So these technologies have become more complex in that they allow drivers to do things.
ဒီနည်းပညာတွေကပိုအဆင်မြင်လာပြီးယာဉ်မောင်းနေအရင်ကလုံးလို့မရတာတွေအခုလုံးလို့ရလာပါတယ်
။အရင်ကကားတွေမှာပါတဲ့ခလုတ်အနေငယ်နေရာမှာအသုံးချနည်းမျိုးစုံအတွဲခလုတ်90လောက်အထိလက်ကင်နဲ့ dashboard ပေါ်မှာနေရာယူလာပါတယ်။အဲဒီအချက်လက်နဲ့ဖြော်ပြရေးစနစ်တွေကိုသုံးဖို့ယာဉ်မောင်းသူတွေဟာလမ်းပေါ်ကနေမျက်လုံးခွာရလက်ကင်ကနေလက်ကိုခွာကြရတယ်လို့2019မော်ဒယ် AC ကားနဲ့အပေါ်စား truck ကားတွေကို Triple E ကစမ်းသပ်ချက်တခုမှာတွေ့ရပါတယ်။လမ်းပေါ်ကနေ20ကန်လောက်ပဲမျက်လုံးခွာလိုက်တာနဲ့ကားတိုက်ဖို့အန်တွေက2ဆပုံများသွားပါတယ်။လက်နဲ့ထိလို့ရတဲ့ screen တွေအသံနဲ့ညွှန်ကြားလို့ရတာတွေကိုရှိခဲ့တဲ့မှန်မှာအချက်အလက်လာပြပြရပြီလို့ပိုကောင်းတဲ့အသုံးချစရာတွေကိုကားထုတ်သူတွေကထပ်ထပ်ထည့်လာပြီးမဲ့အဲ့ဒါတွေကားမောင်းတာရဲ့အစိပ်ပိုင်းတစ်ခုတော့ဖြစ်ဖို့မလိုဘူးလို့ Jake Nelson ကပြောပါတယ်
။ Just because technology allows you to do XYZ while also driving the car doesn't mean that you should.
ကားမောင်းနေချိန်ဟိုဟာဒီဟာလုပ်ဖို့နည်းပညာပါလာတယ်ဆိုတာကြောင့်တော့တုံးစရာမလိုပါဘူး
။လက်ကင်ပေါ်မှာလက်ကူထားလမ်းကိုမပြတ်ကြည့်နေတာကသာလမ်းပေါ်မှာ Android ကင်းဖို့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ခင်ဗျာ။ကဘာရဲ့မြင်ွေးတစ်ခုလုံးကိုအဝေးကနေမြင်ွေးရပြီးဘယ်လောက်လှပဘယ်လောက်ပြက်လွယ်လဲဆိုတာကိုနားလည်ရတာဟာဘဝတသက်တာအတွေ့အကြုံဖြစ်တယ်လို့အာဂဒယင်မှုတွေကပြောကြပါတယ်။ဒီခံစားချက်ကိုလူများနဲ့များများခံစားရဘူးနဲ့လူသားရဲ့ပြက်လွယ်ဖြစ်စည်းလှုပ်ဆောင်ချက်တွေရဲ့အန်ဒရယ်ကိုဘိုးဘီသတိပြုမိလာစေဖို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ဝင်စားသူတစုဟာဂျူရူးကရိုက်ယူတဲ့ရုပ်ပုံတွေကိုသုံးပြီးအသည့်ဖြန့်ဝေပေးတဲ့ပရာဟိတအဖွဲ့တစ်ဖွဲ့ကိုထူထောင်ထားပါတယ်။ခြုံငုံတက်ရောက်မှုလို့အာဂဒယင်မှုကြီးခေါ်တဲ့ခန်းစားချက်ကမဲမောင်နဲ့ဟင်းလင်းပြင်ဝင်းရံထားတဲ့လှပတဲ့အပြာရောင်ဘောလုံးကြီးတစ်လုံးဖြင့်ကဘာကြီးကိုမြင်ရတဲ့ခန်းစားချက်ပါ။တိတ်ကိုကြည်လင်ပြတ်သားတဲ့ဓာတ်ပုံရိုက်ကင်မရာတွေတက်ထားတဲ့စီးပွားပြစ်ဂျိုလူတွေကနေရိုက်ယူပြီးတဲ့တိတ်ကောင်းတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးတဘာဝအရင်းမြစ်တွေနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေဆုံးဖြတ်ချက်ထားရတယ်လို့ Daily Overview အဖွဲ့က Steve McCormick ကပြောပါတယ်။
That data is like an infinite number of puzzle pieces. It's available, but it's not assembled in a way.
အဲ့ဒီအချက်လက်ကမီးအတွက်နိုင်တဲ့ပဟိလိအပိုင်းစာလေးတွေပါ။အဲ့ဒါကရှိနေပေမဲ့အဓိပ္ပာယ်တစ်ခုခုပေါ်လာစေမဲ့နီးလမ်းနဲ့စူးစီးထားတာမဟုတ်ပါဘူး
။ California ခြေဆိုင် Daily Overview Brighter အဖွဲ့ကအဲ့ဒီရုပ်ပုံတွေကိုအများပြည်သူအတွက်အဓိပ္ပာယ်ရှိပြီးစိတ်ဝင်စားစေမဲ့အချက်လက်တွေဖြစ်အောင်ပြောင်းပေးပါတယ်။ဒီရွက်ချက်ကကဘာဂျူရဲ့အလှတရားနဲ့ဗင်နီဇွဲလာကတရားမဝင်တပ်တူတူပေါ်လာလို့ရိုဟင်ဂျာဒုက္ခသည်စခန်းတွေလို့လူကလုတာနဲ့တဘာဝဘေးရန်ကြောင့်ပျက်စီးရတာတွေကိုလူတွေသတိပြုမိစေဖို့ဖြစ်တယ်လို့ Daily Overview ဘက်ကဒန်ဟမ်မာကပြောပါတယ်
။ We detect change relevant change on where in the world human
ပြောင်းလဲကိုကျွန်တော်တို့ရှာပါတယ်။ကဘာဂျိုဘောတက်ရောက်စေတဲ့လူတွေရဲ့လှုပ်ဆောင်ချက်နဲ့ဆိုင်တဲ့အပြောင်းအလဲကိုရှာတာပါပြီးတော့ဂျိုဒုရုပ်ပုံတုံးပြီးတံပိုးနေပြီးမယုံနိုင်လောက်ဆရာတသမတ်သေးနီလာနဲ့အဲ့ဒီအပြောင်းအလဲကိုဖော်ပြပါတယ
်စိတ်ဝင်စားစရာအကောင်းဆုံးရုပ်ပုံတွေကတော့တစ်တော့ပြုံးတည်လာလို့မြေပေါ်မှာမိုင်းခွဲတာရဲ့တက်ရောက်မှုလို့ညဉ့်ညမ်းတဲ့ကံကြီးတွေလို့အချိန်နဲ့အမျှတသက်မမှန်အပြောင်းအလဲတွေကိုပြတဲ့ရုပ်ပုံတွေပါတို့ရဲ့လှုပ်ဆောင်ချက်ကနေပုံမြင့်တဲ့အဆင့်တစ်ခုတည်ရောက်ဖို့Daily Overview ကမျှော်လင့်ပါတယ်လို့ဒီအဖွဲ့ကပဲ Dan Grant ကပြောပါတယ
် I've been operating under the hypothesis that if people see something and they're more aware of what's going on it will lead to
တခုခုလူတွေမြင်လာရင်ဘာဖြစ်နေလဲဆိုတာပိုသတိပြုမိလာပြီးတော့ပြုမှုလှုပ်ဆောင်ပုံပိုင်းပြောင်းလဲလာလိမ့်မယ်ဆိုတဲ့အယူဆနဲ့ကျွန်တော်လုပ်နေတာပ
ါသဘာဝနေရာတွေရဲ့အံ့ဩဖွယ်အလားတရားကိုရောမြို့ကြီးတွေအဝေးပြေးလမ်းစုံလမ်းမကြီးတွေတံတားတွေစိတ်ကန်းတွေလို့တိဆောက်ထားတဲ့ပတ်ဝန်းကျင်ကိုပါပြတဲ့တခြားရုပ်ပုံတွေလည်းရှိပါတယ်။အဲဒီပုံတွေကိုကြည့်ရင်အံ့ဩကြီးခံစားချက်ကတော့မကအပြည့်အစုံပမာဏကြောင့်ဝမ်းနည်းမှုကိုပါခံစားကြရမှာပါ။မကြောညာဘဲနဲ့ကိုပဲဆိုရှယ်မီဒီယာပေါ်မှာ Daily Overview ကိုမပြတ်စောင့်ကြည့်သူအရေအတွက်ဟာ၄နှစ်အတွင်း6,000-9,000ခွဲအထိရှိလာမှာပါ။ရုပ်ပုံတစ်ခုချင်းစီမှာရှင်းလင်းချက်အကျဉ်းတွေပါပါလေ။ရုပ်ပုံတွေကိုလိုချင်တယ်လို့လုံးမပြတ်အောင်လို့အထူးရေးထားတဲ့ software နဲ့ထိန်းထားပြီး D dailyoverview.com website မှာကြည့်လို့ရပါတယ်ခင်ဗျာ။ဘဝတော်မှာလူသမီးတွေဟာပညာရေးနဲ့အလုပ်ကံရရှိရေးမှာကြုံရတဲ့အခက်အခဲတွေကိုကြောက်ဖြတ်ဖို့ဤပညာကိုသုံးကြပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးတွေအင်တာနက်အွန်လိုင်းသုံးနိုင်ဖို့တော့စိန်ခေါ်မှုဖြစ်ရှိနေသေးပါ။အမေရိကန်ပြည်တော်စုမှာဆိုရင်လည်းဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေလောက်အောင်မြင်မှုမရကြပါဘူး။ဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေကိုဘာကြောင့်နောက်ကောက်ကျနေရတာလဲဆိုတာကိုအမေရိကန်ပြည်တော်စုမှာအခြေတင်ဆွေးနွေးနေကြသလိုကမ္ဘာတစ်ဝှမ်းမှာဆိုရင်လည်းအမျိုးသမီးတွေဟာဤပညာဆိုင်ရာအခွင့်အလမ်းတွေရဖို့ရုန်းကန်နေကြရတာပါ။အမျိုးသမီးအင်တာနက်သုံးသူအခြေအတွက်ဟာအမျိုးသားတွေအောက်၁၂ရာခိုင်နှုန်းပိုနေပါတယ်။ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာဆိုရင်အမျိုးသား၅ယောက်မှ၁ယောက်နှုန်းအင်တာနက်သုံးနိုင်တဲ့အချိန်အမျိုးသမီး9ယောက်မှ1ယောက်ဖဲအင်တာနက်သုံးနိုင်တယ်လို့ Davis California တက္ကသိုလ်က Martin Hilbert ကပြောပါတယ်
။ So the digital divide is basically this phenomenon that some people have more access to digital technologies than others.
တချို့လူတွေက digital နည်းပညာကိုတခြားသူတွေထက်ပိုပြီးသုံးခွင့်ရပါတယ်။ဒီကွာဟမှုဟာထူးထူးခြားခြားဖြစ်နေတာတော့မဟုတ်ပါဘူး။ရှောင်လွှဲလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူး။လူအဖွဲ့အစည်းတွေကဖန်တီးမှုတိုင်းဟာအလုံးအတွက်တန်းတူဘုရားသခင်ကဖန်ဆင်းပေးလိုက်တာမျိုးမဟုတ်ပါဘူး။လူဖွဲ့စည်းတစ်ခုချင်းပေါ်မူတည်ပြီးကွာဟမှုတွေရှိပါတယ်
။အမေရိကန်ပြည်တော်စုမှာရှိတဲ့ကုမ္ပဏီတွေကနှိပညာလုပ်သားအင်အားတွေမှာ20ရာခိုင်နှုန်းလောက်ဖဲအမျိုးသမီးတွေရှိပါတယ်။နှိပညာဦးဆောင်မှုနေရာယူထားသူတွေထဲမှာတော့အမျိုးသမီးက18ရာခိုင်နှုန်းလောက်ပဲရှိပါတယ်။စီးပွားရေးလုပ်ငန်းတစ်ခုစတင်ဖို့အတွက်ငွေကြေးမတည်ပြတဲ့လုပ်ငန်းရှင်ကြီးတွေကိုကြည့်ရင်လည်းအမျိုးသမီးကနည်းပါတယ်။ Digital နှိပညာပိုင်းကွာမှုမရှိအောင်လုပ်နိုင်ဖို့အတွက်နည်းလမ်းတွေကိုအမေရိကန်ပြည်တော်စုမှာရောကမ္ဘာတစ်ဝှမ်းမှာပါလူများပြားဝိုင်းပြီးကြိုးစားနေကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေကြားနှီးပညာကွာမှုနည်းအောင်ဘယ်လိုရှေ့ဆက်ဆောင်ရွက်ကြမလဲဆိုပြီးနီးလန်းရှာတဲ့ဆွေးနွေးပွဲတွေလည်းရှိလာနေပါတယ်ခင်ဗျာ။